နိုင်ဂျီးရီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာပြီးတပါတီစနစ်ကိုလည်းအဆုံးသတ်နိုင်ခဲ့ပြီလို့သမ္မတဖြစ်ရွေးချယ်ခံထားရတဲ့မိုဟာမက်ဒူဘူဟာရီကပြောဆိုလိုက်ပါတယ်။စနေနေ့ကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတကိုလတ်ဂျိုနသန်ကိုမဲပေါင်း2000ကျော်နဲ့အနံ့ရရှိခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲတရားဝင်ညင်ညာခဲ့ပြီးနိုင်ပိုင်းတွင်သမ္မတဖြစ်လာတော့မယ့်ဘူဟာရီကအပူဇာမျိုးတော်မှာပြောဆိုခဲ့တာပါ။သမ္မတဂျိုနသန်ကိုလည်းရှင်ပြိုင်ဘက်ကောင်တူဖြစ်နေရင်ယုံပြောဆိုခဲ့တယ်လို့လုတ်ဖော်ကန်ဘက်တူဖြစ်နေလဲကန့်လန့်ခဲ့ပါတယ်။သမ္မတဂျိုနသန်ကတော့ရွေးကောက်ပွဲနောက်ဆုံးရက်တွေထွက်ပေါ်လာနေတဲ့မနေ့နောက်ပိုင်းမှာပဲအရေးနှိမ့်နေတာကိုအတိအမှတ်ပြုလက်ခံပြီးတိုင်းပြည်ကိုအုပ်ချုပ်ခွင့်ရခဲ့တဲ့ပေါ်နိုင်ဂျီးရီးယားပြည်သူတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့တာပါ။နိုင်ဂျီးရီးယားမှာရွေးကောက်ပွဲညီညီချင်းချင်းနဲ့ကျင်းပနိုင်ခဲ့တဲ့အပေါ်မှာတော့နိုင်ငံတကာကောင်းဆောင်တွေကလည်းချီးကျူးစကားပြောကြားခဲ့ကြတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအထက်ခံကောင်းဆောင်ဘူဟာရီရဲ့အောင်မြင်မှုကိုချီးကျူးလိုက်တယ်လို့သမ္မတဂျိုနသန်ကလည်းတိုင်းပြည်အကျိုးစီးပွားကိုချီးကျူးပြီးရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တာကိုလက်ခံခဲ့သူဖြစ်ကြေညာချက်ထဲမှာချီးကျူးသွားပါတယ်။အဖရိကယူနီယံကော်မရှင်ရဲ့ဥက္ကဋ္ဌကိုစဇနာဒလာမီနာဇူမားကလည်းရွေးကောက်ပွဲရလဒ်တွေဟာနိုင်ဂျီးရီးယားမှာသာမကအာဖရိကတိုက်တစ်ခုလုံးမှာဒီမိုကရေစီရေးအရာညှင်းချမှုတွေပေါ်ပေါက်လာနေပြီဆိုတာကိုပြသရောက်တဲ့အကြောင်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့2011ခုနှစ်တုန်းကမစ္စတာဘူဟာရီကိုလက်ရှိသမ္မတဂျိုနသန်အနံ့ရခဲ့စဉ်ကဒုထက်တန်ရုံအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ရမှာနိုင်ငံမြောက်ပိုင်းမှာလူပေါင်း100လောက်သေဆုံးခဲ့ပေမဲ့ဒီကြိမ်ရွေးကောက်ပွဲမှာတော့နောက်ဆက်တွဲအကြမ်းဖက်မှုတစ်စုံတစ်ရာဖြစ်ပေါ်တဲ့သတင်းမျိုးတော့မကြားရပါဘူး။